ဒီရက်ပိုင်းအတွင်းစူပူအကြမ်းဖက်ဖက်မှုတွေကြောင့်လူအသေးပြောက်ရှိခဲ့တဲ့မန္တလေးမြို့မှာဒီကနေ့အခြေအနေတွေတည်ငြိမ်နေပြီးညမထွက်ရအမိတ်မလိုက်နာသူတချို့ကိုဖမ်းဆီးထားတယ်လို့တိုင်းရဲတပ်ဖွဲ့ကပြောပါတယ်တဖက်မှာလည်းမန္တလေးအခြေအနေကိုရေရှည်ထိန်းသိမ်းနိုင်ဖို့အတွက်မြို့မီမြို့ဖားတွေမန္တလေးမြို့ငြိမ်းချမ်းမှုထိန်းသိမ်းရေးကော်မတီတရက်ကိုဖွဲ့စည်းခဲ့ကြပြီးမတူညီတဲ့ယုံကြည်မှုတွေကိုအပြန်အလှန်လေးစားလာစေဖို့အပအဝင်ရှေ့လုပ်ငန်းစဉ်တွေကိုချမှတ်ခဲ့ကြပါတယ်မတ်တင်ကြီးထက်ကအခြေအနေအပြည့်စုံကိုပြောပြမှာပ
ါဟုတ်ကဲ့ပါရှင်လူနှစ်ဦးသေဆုံးဒါဇင်နဲ့ချီတန်းရရခဲ့တဲ့ဇူလိုင်လ၁ရက်နေ့ကနေ၃ရက်နေ့အထိဖြစ်ပွားခဲ့တဲ့မန္တလေးအကြမ်းဖက်စုဖို့မှုတွေဟာဒီကနေ့ဇူလိုင်လ၆ရက်နေ့မှာတော့တည်ငြိမ်စပြုလာခဲ့ပြီလို့အာဏာပိုင်တို့ကပြောပါတယ်။မန္တလေးစီပင်နယ်နိမိတ်အတွင်းကမြို့နယ်၆ခုအပါအဝင်ပသိမ်ကြီးမြို့နယ်တို့မှာပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်ထားတာမို့တမတ်ချင်အတွင်အပြင်ထွက်သူတချို့ကိုတော့ဖမ်းဆီးထိန်းသိမ်းနေရဆဲပါလို့မန္တလေးတိုင်းရဲဌာနချုပ်ကတာဝန်ကျအရာရှိကပြောပါတယ်။
ဒါကဘာမှမရှိသေးဘူးခင်ဗျ။အေးစစ်စစ်ပါ။ဟိုကညာမထွက်တော့ဟိုညာမထွက်ရပါဖြစ်တော့လက်ရင်းလက်ရင်းနဲ့ဟိုခန္ဓာကျွန်တော်အရေးဆောင်ရတာပဲရှိရဲ။ဟိုကအပြင်ထွက်တဲ့လူပဲ။ဒါအဲ့ဒါပဲရှိရဲ။တနာတော့ဟိုဘာမှမရှိပါဘူး
။ဆရာဟိုတနေ့ကဒီဂျွန်းပလီကနေပြီးတော့လူ9ယောက်ဆရာတို့တိုင်းရဲရုံးကဖမ်းထားတယ်လို့လည်းပြောတယ်ရှင်ဒီမွတ်စလင်ကွန်မြူနတီက
နေ။ဒါတကယ်နေမှာအကုန်ဖော်ပြပြီးသားပြီလို့ဆိုတော့ဟိုကမိရဲ့ဓာတ်တွေပါလေမိလို့ဆိုပြီး။မိရဲ့ဟာလည်းဘယ်လိုရေးယူမလဲဆိုတော့ပြီးသား။အော်တကူကရဲအပ်နေပြီးသားလည်းရှိရခင်ဗျ။အင်းစာပုံမှန်နေပြီးသားရှိရရဲအပ်နေပြီးသားရှိရ
။ဟုတ်ကဲ့
။9ယောက်9ယောက်ပါ။
အော်ဟုတ်ကဲ့ရှင်အဲ့တော့ဆရာဒီအဖြစ်ပြက်ထဲမှာစုစုပေါင်းဖန်ထားတာဘယ်လောက်လောက်များရှိပါလဲရှင
်အားလုံးတော့ရှိကြတယ်မသိဘူးခင်ဗျကျွန်တော်ဟိုအတိအကျမသိဘူးခင
်စီးပွားရေးလုပ်ငန်းတွေကတော့ပုံမှန်အတိုင်းပြန်လည်လဲပတ်နိုင်ခြင်းမရှိသေးပါဘူးတစ်ဖက်မှာတော့မန္တလေးအခြေအနေကိုရေရှည်ထိန်းသိမ်းဖို့အတွက်မြို့မီမြို့ဖားတွေကမန္တလေးမြို့ငင်းချမ်းရေးထိန်းသိမ်းရေးကော်မတီကိုမနေ့ကဖွဲ့စည်းလိုက်ပြီးဒီကနေ့မှာတော့ဆရာတော်ကြီးတွေရဲ့ဩဝါဒကိုခံယူခဲ့ကြသလိုဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တို့နဲ့လည်းတွေ့ဆုံခဲ့ကြပါတယ်။မန္တလေးငင်းချမ်းရေးထိန်းသိမ်းရေးကော်မတီရဲ့ဒုတိယဥက္ကဋ္ဌအဖြစ်တာဝန်ယူထားသူဒုက္ခရိတ်မြုံဦးစာနီအောင်ကတော့ကော်မတီကဆောင်ရွက်မဲ့ကိစ္စတွေကိုအခုလိုပြောပြပါဗျ
။ဟုတ်ကဲ့ကြာကျွန်တော်တို့လုပ်ငန်းစဉ်တွေကတော့အခုပထမတော့ဆရာတော်သမတော်ကြီးတွေရဲ့ကျွန်တော်ဥပမာတော့ယူပါမယ်။ပြီးလို့ရှိလို့ရှိရင်ကျွန်တော်တို့ဒီဖြစ်စဉ်နေမှာပေါ့နော်။ဟိုရုပ်တရည်ဒီလိုဖြစ်လာမဲ့ဒီညနေမှာကျွန်တော်တို့အဲ့ဒီနေရာတွေကိုကျွန်တော်တို့တွားပြီးတော့တန်ဃာတော်တွေရဲ့အကူအညီနောက်တစ်ဖက်ကဆလမ်ပါလာကြီးခေါင်းဆောင်တွေရဲ့အကူအညီတွေနဲ့ကျွန်တော်တို့ရှင်းမယ်ပေါ့နော်မေတ္တာရက်ခံမယ်အလူကိုရှင်းမယ်ဒီဟာတွေလည်းကျွန်တော်တို့လိုရမှာပါအဲဒါကဟိုအခုကာလတစ်ခုကိုကျွန်တော်တို့အဲ့တိုင်းဖြတ်သန်းရပါမယ်နောက်နောက်မှာဆိုလို့ရှင်လည်းပဲကျွန်တော်တို့ကကျွန်တော်တို့ဒီတိုင်းဒေသကြီးအထက်မှာရှိတဲ့တော်တော်ကိုယ်စားလှယ်များအပါအဝင်ကျွန်တော်တို့ဒီအနာပိုင်းဖွဲ့စည်းနေတယ်ပဲကျွန်တော်တို့ကဟိုဆက်တွေ့ညှိနှိုင်းပြီးတော့ဟိုညီချင်းညီဖို့ဆောင်ရပါမယ်နောက်တစ်ခါကျွန်တော်တို့ဘာသာတော့ဘာသာကွဲတွေချင်းချင်းကြားမှာတူးနဲ့တူးတိတယ်ပို့ပြီးတော့ကျွန်တော်တို့ရင်းနှီးကြောင်းဝင်အောင်တော့ကျွန်တော်တို့ဆက်ဆံရေးတွေပေါ့ဗျာလုတ်သွားဖို့ကျွန်တော်ရည်ရှိဖို့လေဒါတော့ရည်ရှိပါအဲ့တော့သူတို့စီမှာသူတို့ဘာသာရေးတည်ထောင်နေပါလိမ့်မယ်အညီရှိရင်လည်းပဲကျွန်တော်တို့တွားကြလာကြဝင်ရထွက်ကြမယ်အဲကျွန်တော်တို့စီမှာလည်းအဲ့လိုမျိုးတတိထုံးစံနေပေါ့နော်ဘာသာရေးပွဲတွေရှိရင်အဲသူတို့လာနိုင်အောင်ကျွန်တော်တို့လုပ်မယ်ပေါ့ဗျာအဲ့လိုရင်းနှီးမှုတွေလည်းလုပ်ပါမယ်နောက်တစ်ခါသူတို့ဘာသာရေးကောင်းဆောင်နေနော်ကျွန်တော်တို့စီကဘာသာရေးကောင်းဆောင်နေဝင်ပဲအစင်တစိုက်ပေါ့လေဒီကလေးဒီတငယ်ဘွားနေစပြီးတော့သင်ကြားတဲ့နေရာမှာဘာသာကိုနဲ့ဘာသာမတူတာကိုလည်းပဲလေးစားတတ်တဲ့အကျင့်နော်ဗျာအဲ့ဒီဟာမျိုးကိုကျွန်တော်တို့ပေးဖို့ဆိုတာမျိုးကိုကျွန်တော်တို့ဟိုဒီနေ့နဲ့အလုပ်လုပ်ကြမယ်ပေါ့
မန္တလေးမြို့ငင်းချမ်းရေးထိန်းသိမ်းရေးကော်မတီကိုတော့မန္တလေးမြို့ဘော်ကလူမှုရေးဦးစီးဦးဆောင်ပြုကြသူတို့နဲ့ဖွဲ့စည်းခဲ့တာဖြစ်ပြီးအာဏာပိုင်တို့ဘက်ကလည်းဝိုင်းဝန်းကူညီပေးကြဖို့ကန့်လန့်နေကြဆဲပါလို့ဦးစာနီအောင်ကပြောပါတယ
်ကျွန်တော်ကမန္တလေးတိုင်းကျွန်တော်တန်ခါနာယကဥက္ကဋ္ဌဆရာတော်ဦးဝီစိတ်ကရဲ့ကျွန်တော်တို့ကဩဝါဒအတိုင်းဒီတိုင်းပြည်သားအစိုးရရေးအဖွဲ့ဝန်ကြီးချုပ်အပါအဝင်အခြားဝန်ကြီးများတက်တော်ဥက္ကဋ္ဌများတော်တော်ကိုယ်စားလှယ်များကိုလည်းပဲကျွန်တော်တို့ဖိတ်ပါတယ်ခင်ဗျာဒီနေ့မနေ့မှာမန္တလေးတိုင်းဒေသကြီးရဲ့သာသနာရေးဝန်ကြီးကသူတက်ရောက်မယ်လို့ကျွန်တော်တို့ဖုန်းနဲ့အကြောင်းပြန်ပါတယ်သို့တော့ရောက်မလာဘူးခင်ဗျာအဲကျွန်တော်တို့ဆက်လက်ပြီးတော့ဟိုစူးစမ်းသွားမှာပါဟုတ်ကဲ့
ဒ ဒီကနေ့မှာတော့မန္တလေးမြို့ကတက်ကြီးဝါကြီးဩဇာကြီးတော်မူကြတဲ့ဆရာတော်ကြီးတွေဖြစ်ကြတဲ့ရွှေချင်းမဟာမြိုင်ဆရာတော်ဘုရားကြီးသူတမခင်မကန်ဆရာတော်ဘုရားကြီးတို့ကလည်းမေတ္တာတရားရှိထားပြီးငြိမ်ငြိမ်ချမ်းချမ်းရှိကြဖို့မိန့်ကြားခဲ့ပါတယ်။ဘာသာပေါင်းစုံညီညွတ်ရေးအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်အစ္စလာမ်ဘာသာရေးဂိုင်းချုပ်ဆရာတော်ကလီဖာဦးသိန်းဝင်းအောင်ကလည်းမတူညီတဲ့ဘာသာဝင်တွေကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးကိုအလေးထားပြီးပြောကြားခဲ့ပါတယ်။ဒီဩဝါဒခံယူပွဲကိုတော့ခရစ်ယာန်ဂိုင်းချုပ်ဆရာတော်နဲ့ဟိန္ဒူဘာသာရေးဂိုင်းချုပ်ဆရာတော်တို့လည်းကြွားရောက်ခဲ့ကြပါရဲ့ရှင်။